ွင်ကုန်ထုတ်ကုန်လုပ်ငန်းရှင်တို့ကိုစီးပွားကူးစက်ဝန်ကြီးဌာနကခေါ်ယူတွေ့ဆုံတဲ့တင်လာနေမှာပဲအမေရိကန်ဒေါ်လာငွေလဲနှုန်းတိတိကျကျထပ်ပြီးတက်သွားတာကြောင့်ဈေးကွက်အတွင်းရောင်းသူမရှိဖြစ်သွားခဲ့ပါတယ်။တွင်ကုန်သမားတွေကိုအစိုးရကလျှော့ဈေးနဲ့ဒေါ်လာရောင်းချမှုကိုရပ်ဆိုင်းဖို့နဲ့ပို့ကုန်သမားတွေရဲ့ဒေါ်လာဝင်ငွေကိုလည်းတရားဝင်စစ်ဆေးတော့မှာကြောင့်အမေရိကန်ဒေါ်လာငွေဈေးမတည်မငြိမ်ဖြစ်လာမဲ့အရေးကိုစိုးရိမ်နေကြပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။တွင်းကုံထုတ်ကုံလုပ်ငန်းရှင်တို့နဲ့ဘိုးဘာပါဝင်အစိုးရတာဝန်ရှိသူတို့တွေ့ဆုံဆွေးနွေးပြီးအစိုးရကပေါက်ဈေးထက်လျှော့ပြီးဒေါ်လာရောင်းချမှုကိုရပ်ဆိုင်းဖွယ်ရှိနေတဲ့ဆိုတဲ့သတင်းကြီးကြောင့်တနင်္လာနေ့မှာပဲမြန်မာဈေးကွက်အတွင်းမှာဒေါ်လာဈေးထက်တဲ့သွားပြီးရောင်းချသူမရှိသလောက်ဖြစ်သွားခဲ့ပါတယ်။တနင်္လာနေ့စီးပွားကူးသားဝန်ကြီးဌာနဘိုးဘန်တို့နဲ့တွင်းကုံထုတ်ကုံလုပ်ငန်းရှင်တို့ကြားမှာလည်းဒေါ်လာဈေးတက်လာတာကိုအပြေရှာဆွေးနွေးခဲ့ကြတာဖြစ်တယ်လို့ပို့ကုံလုပ်ငန်းရှင်ဒေါက်တာဆူထွန်းကပြောပါတယ်။
ဒီနေ့ကကျွန်တော်စီဝါဦးသားခေါ်ပြီးစီဝေးလုပ်တယ်ကျွန်တော်မနေ့ပိုင်းမှာပြင်းကုန်သမားအနေနဲ့ပိုင်းမှာလည်းကျွန်တော်ပို့ကုန်သမားတွေကိုခေါ်ပြီးစီဝေးလုပ်တာပေါ့နော်အဲမို့ကျွန်တော်အနေနဲ့ဘာဖြစ်သွားလဲဆိုရင်ဒေါ်လာဈေးဒီနေ့ထက်ပြီးတက်သွားတဲ့ပိုင်းဟာဒါကြောင့်လည်းပါဘူးဒီနေ့ကတော့နည်းနည်းလေးဟိုရှားသွားတာပေါ့နော်ဈေးကတက်တဲ့ခါကျတော့သူကဈေးလေးမတက်ပဲညင်နေမှပဲရောင်းတဲ့လူကဆွဲရောင်းတာပေါ့နော်ဒီနေ့ကဝယ်လို့အများပြီးတော့ရောင်းလို့ကနေသွားတယ်ပိုင်းရှိတော့ဒီနေ့ကနည်းနည်းလေးဝယ်ရတာဆက်သွားတယ်ကိုယ်ပဲဒီလုံးနဲ့ကြွားတဲ့ချိန်ကျရင်တော့ဗန်ဒီကဝယ်ရဆက်သွားတာအပန်းနေမရောက်တဲ့အတွက်ကြောင့်ဘူးလေပို့တက်သွားအပြန်အလှန်တော့ဖြစ်သွားတာပေါ့နော်ယူအက်ဆိုရင်ဟွာလောက်ပေါ့ဟို1280 90လောက်ကြီးတက်တာပေါ့
တွင်းကုန်လုပ်ငန်းရှင်တို့ကိုအစိုးရကဈေးကွက်ပေါက်ဈေးထက်လျှော့ချပြီးဒေါ်လာထုတ်ရောင်းပေးခဲ့တာမှာဝယ်လိုအားများခဲ့ပြီးဒေါ်လာဈေးကလည်းဆက်ပြီးတက်နေတာကိုပြန်ပြီးတော့စီးစစ်တဲ့အနေနဲ့တွင်းကုန်လုပ်ငန်းရှင်တို့ဘက်ကအစိုးရထံကဝယ်ယူခဲ့တဲ့ငွေပမာဏအတိုင်းတွင်းကုံတွေတွင်းခဲ့သလားဆိုတာကိုစစ်ဆေးတော့မှာဖြစ်တယ်လို့လဲဆွေးနွေးပွဲတယောက်ခဲ့တဲ့ဒေါက်တာဆူထွန်းကပြောပါတယ်။
ဟာဆောင်းစီရဒီစီရဓမ္မတွေကိုသိုးရသေးနဲ့ဘိုးကန်စင်းနဲ့ရောင်းပေးတာပေါ့နော်။ညီတော်က1100ဈေးနဲ့ရောင်းပေးတယ်။ဒါပေမဲ့သူကဒီရောင်းပေးတဲ့အစီအစဉ်မှာသူတို့စိတ်ထဲမှာဟိုတချို့လူတွေအနေနဲ့ပသမာမှုလုပ်တယ်ဆိုပြီးယူဆတာပေါ့နော်။ဒေါ်လာကိုတကယ်မသုံးမဲနဲ့တချို့ကျတော့ညီတော်ကဒီနိုင်ငံနေရာနေအတွေ့အကြုံရိုးဘီဘန်တို့ OCBC ကနေပြီးတော့ဖေးဖက်စရတီပေါ့နော်။မဒီစေးစောင်းလီတွင်လာတဲ့နေရာမှာတွေးထားခဲ့တာ။အခုအစိုးရ1100နဲ့ရောင်းပေးတဲ့အချိန်ကျအဲတွေးပါဆက်နေတာပေါ့နော်။အဲသူကအဲဒီအစီအစဉ်ကိုပြန်ပြီးသုံးသပ်တဲ့သဘောလောက်တာပေါ့။အဲတကယ်ပစီမပြတဲ့လူကြီးကိုအရေးကြီးပဲပိုင်းနေပါရှိတာပဲကြောင့်မလို့။ဒီငွေတော်ပြန်ချအဲပြန်ဝယ်ထည့်ရမှုဖြစ်နေတာ။ဘိုးဘုံကကျတော့ခုနကကျွန်တော်ပြောတဲ့အတိုင်းရေနှောကကျွန်တော်ကဟိုပစီရောင်းတဲ့နေရာမှာ 2% ခွန်ဆောင်ပြီးကျွန်တော်ကဟိုငွေနဲ့ပတ်သက်ပြီးတော့ပြန်ဆက်တာမရှိဘူးပေါ့နော်။ဝေဝန်လားမဝင်လားပေါ့အခုကြာလာဒီဟာပြန်ဆက်လို့ဟာကိုစဉ်းစားတာပေါ့ဗျာ
မြန်မာငွေကြေးဈေးကွက်အတွက်အမေရိကန်ဒေါ်လာငွေဈေးမတိမငြိမ်ဖြစ်နေတာလာပေါင်းအတော်ကြာခဲ့ပြီဖြစ်ပေမဲ့ဈေးကွက်ပြန်လဲတည်ငြိမ်ဖို့နောက်ထပ်အချိန်ဆောင်ရအောင်မှာဖြစ်တယ်လို့စီးပွားရေးပညာရှင်အငင်းစားပါမောက်ခဥကျော်မင်းထွန်းကပြောပါတယ
်ဈေးကွက်ကတော့အထူးပြောင်းပြီဒါပေမဲ့ကျွန်တော်တို့ဈေးကွက်ကလည်းငါဈေးကွက်လဲလို့ပြောတော့ဒီဒေါ်လာဈေးကွက်အနေနဲ့ကတော့လေအဓိကကြာတာပေါ့ဒေါ်လာဈေးကွက်ပေါ်မှာတော့တဲပြည့်ရောက်တာကိုများမှာပေါ့အခုကျွန်တော်ပြောရရင်ဒေါ်လာဈေးကွက်မှာဒေါ်လာကြီးပို့လို့တာပေါ့ပို့လို့ရတဲ့ကတော့အရှိရလူကလည်းဟာလာဆက်တက်ပြီးတော့ဆူကြတော့မှနောက်တလားကနောက်နလားက3လားကဒေါ်လာ3နဲ့ community ပါလေးလည်းဝယ်ကြမယ်ဆူကြမယ်တစ်ခါကြကြတော့လေအဲ့လိုပေါ့တခြားအကြည့်ပေါ်မှာဆက်ပြီးတော့မှဆက်ဆက်ပြီးတော့မှအကုန်လုံးကစီးပွားရေးဆက်သွားတာပေါ့ကုန်စည်လုံးတွေလည်းကြီးလာမယ်အဲ့တော့ကုန်စည်လုံးတွေပေါ်မှာလည်းချိုးတရားမှုရှိလာမယ်နောက်တစ်ခါလုခတွေရဲ့ပေါ်မှာလည်းတရားမှုရှိလာမယ်အတူတူရင်းရရှိရပါဘူးလူကြီးကြီးတရားလုံးရဲ့ရင်းချင်မှုကတော့လူကြီးကြီးဆိုတာလူကြီးဟိုပါပေါ့ confidence ပေါ့နော်အာမဖြစ်ပါဘူးဘာမှအဲ့လိုမျိုးပေါ့အမှတ်ကြီးဒီဒေါ်လာဆိုတာတိတ်ပြောလူများစုနဲ့ပတ်သက်တာမဟုတ်ဘူးသူတို့ကအများစုကြောက်တာဒီဒေါ်လာကြီးတက်သွားတာပဲဘယ်လိုကြီးတာမှုကြောက်ရလဲဆိုတာကြီးအကုန်လုံးလူကြီးတွေစကြည့်နေအော်ကြဟိကြဟိုပြောကြဆိုကြရေးကြသားကြနဲ့အကုန်လုံးကဒါကြီးကိုဟိုဟာကြီးဖြစ်လာလိမ့်
အမေရိကန်ဒေါ်လာကိုမြန်မာငွေ800ကျပ်ကျော်ကနေငွေလဲနှုန်းတရရိတ်တက်လာပြီးနောက်လွတ်လပ်တဲ့အဖွဲ့အစည်းဖြစ်လာတဲ့မြန်မာနိုင်ငံတော်ဗဟိုဘဏ်ကငွေလဲနှုန်းတည်ငြိမ်ရေးအတွက်ချမှတ်လှုံ့ဆော်ခဲ့တယ်လို့ငွေလဲနှုန်းကိုလည်းပြင်ပပေါက်ဈေးအတိုင်းမြင့်တင်ပြောင်းလဲပေးခဲ့ပြီးမယ်ငွေလဲနှုန်းကတော့တရရိတ်ထပ်ပြီးတက်လာတဲ့အနေအထားနဲ့ကြုံရတာဖြစ်ပါတယ်တနင်္လာနေ့မှာတော့ဘိုးဘန်ကဒေါ်လာ1230ကျပ်ဈေးဖြတ်ခဲ့ပြီးမယ်ပြင်ပဈေးကွက်မှာတော့အမေရိကန်ဒေါ်လာ1300ကျပ်ထိရောက်ရှိခဲ့ပြီးတော့ဈေးကွက်အတွင်းမှာရောင်းသူမရှိဖြစ်ခဲ့ပါတယ်ရှင်